လာမယ့်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲအတွက်ကိုဒေတာဖွံ့ဖြိုးတိုးတက်အောင်အမှန်တကယ်ဆောင်ရွက်ပေးနိုင်မယ့်ပါတီကိုရွေးချယ်နိုင်မို့ဆိုရင်မဲဆန္ဒရှင်ပြည်သူတွေအနေနဲ့တေချာသွားပြီးတော့မဲယုံနေမှာမဲပေးကြပါလို့တိုင်းရင်းသားပါတီခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်။အခုကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေနဲ့တတိပုဂ္ဂလပါတီပေါင်း25ပါတီကကိုယ်စားလှယ်တွေကလစ်လက်နေရာ73နေရာအတွက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။ပါတီတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်။မြန်မာနိုင်ငံတဝက်လစ်လက်မဲဆန္ဒနယ်တွေမှာလာမယ့်စနေနေ့နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်ကြမယ့်ပါတီတွေကမဲဆန္ဒနယ်မြေတွေမှာမဲဆွဲစည်းရုံးနေကြသလိုတပြိုင်နက်တည်းမှာပဲရွေးကောက်ပွဲကော်မရှင်ဘက်ကလည်းရွေးကောက်ပွဲဥပဒေနဲ့အညီကျင်းပနိုင်မှုမဲစည်းရင်ပြုစုတာကိုယ်စားလှယ်စည်းရင်တွေနဲ့မဲယုံအနေထားတွေစနစ်တကျဖြစ်ဖို့လုံခြုံရေးအတွက်ပြင်ဆင်နေကြပြီလဲဖြစ်ပါတယ်။လစ်လက်မဲဆန္ဒနယ်73နေရာကတော့ပြည်သူ့လွတ်တော်အတွက်ချင်းပြည်နယ်ကံပတ်လက်ရှမ်းပြည်နယ်လဲချာရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းကြံမြို့သားလွတ်တော်အတွက်ကကချင်ပြည်နယ်မြကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေအတွက်ကတော့မတူပီတမူးအုတ်တွင်းသပိတ်ချင်းရသေတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးကရှမ်းတိုင်းရင်းသားဝင်ကြီးမဲဆန္ဒနယ်တွေဖြစ်ပါတယ်။ရှမ်းပြည်နယ်လဲချာနဲ့မန္တလေးတိုင်းရှမ်းတိုင်းရင်းသားရေးရာမဲဆန္ဒနယ်တွေမှာဝင်ရောက်ရှင်ပြိုင်မှုပြင်ဆင်ထားတဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရက်တစ်ပါတီ SNDP ကြားဖြူပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မိမိတို့ရဲ့မဲတပြားကိုတတ်မိုးထားတဲ့အနေနဲ့ရောမိမိတို့ရဲ့ဒေသမိမိတို့ရဲ့နယ်မြေကိုအမှန်တကယ်ဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ပေးနိုင်မယ်လို့ယုံကြည်ထားတဲ့ပါတီတွေကိုမဲယုံအရောက်မဲသွားပေးကြဖို့တိုက်တွန်းပါတယ်
။ General ကပ်ပြီးတော့ slogan ကအမှန်တကယ်ပြောင်းလဲဖို့ကပ်ပြီးပါတီကိုမဲပေးဖို့ဆိုတဲ့ slogan နဲ့ကျွန်တော်ကတကယ်ကိုပြည်သူလူထုရဲ့လူဝင်ဆန္ဒအတိုင်းကိုနော်ဒီလိုတို့လိုအပ်တဲ့အခွင့်အရေးတွေလူအခွင့်အရေးတွေအပြည့်အဝရရှိဖို့တိုးတက်ဖွံ့ဖြိုးဖို့အတွက်ကိုကျွန်တော်တို့ကလှုပ်ဆောင်ပေးခြင်းနဲ့သူတို့ရပြည်ရခဲ့တဲ့အခွင့်အရေးတွေကိုရအောင်ကျွန်တော်တို့ကဆောင်ရွက်ပေးခြင်းနဲ့ဆန္ဒရှိလို့ရတဲ့ဒီလူတွေရဲ့အားလုံးလာတော့မဲပေးပါဒီလူတွေအားလုံးလာတော့မဲပေးကြပါလို့ကျွန်တော်မျှတရပါတယ်ပါတယ်
လစ်လက်မဲဆန္ဒနယ်မြေတွေမှာဝင်ရောက်ရှင်ပြိုင်မှုကိုယ်စားလှယ်စည်းရင်းသွင်းထားတဲ့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့ကတော့ရှမ်းမဲဆန္ဒနယ်မြေတွေကရှမ်းပြည်သူတွေအနေနဲ့ရှမ်းပါတီတွေအနိုင်ရရေးမဲဆွေစည်းရုံးရေးတွေဆောင်ရွက်နေတယ်လို့ရွေးကောက်ပွဲကျင်းပမယ့်မဲဆန္ဒနယ်တွေရဲ့လုံခြုံရေးမဲယုံတွေရဲ့အခြေအနေတွေကိုလည်းပါတီခေါင်းဆောင်တွေတွားရောက်လေ့လာနေကြပါတယ်။ရှမ်းပြည်သူတွေအပါအဝင်မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့မိမိတို့ရဲ့မဲပေးပိုင်ခွင့်ကိုတတ်မိုးထားတဲ့အနေနဲ့မဲယုံတွေမှာမဲအရောက်သွားပေးကြစေလိုပါတယ်လို့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့အထွေထွေအတွင်းမှုလည်းဖြစ် SNLD ရဲ့ပြောခွင့်ရလည်းဖြစ်တဲ့ဦးဆိုင်ညွန့်လွင်ကအခုလိုပြောပါရယ
်ကျွန်တော်တို့ပါတီရဲ့ဝါရတော့ကိုယ်ပိုင်ကြံထမ်းခွင့်ရရှိတန်းတူညီညွတ်ရေးပါဖက်ဒရယ်ပြည်သူ့ပြည်ထောင်ရေးပါဒီမှန်ချက်ဒီနဲ့ဤသက်သွားတဲ့ခါကြလို့ဖြစ်ရင်ဤသက်သွားနိုင်တဲ့ဒီကဲလို့ဖြစ်ရမှာနော်လူပြည်တွေနဲ့နိုင်ငံအနာပူရရလာမယ်လေရလာနိုင်တယ်အနိုင်အနာရလာနိုင်တယ်ဒီဒီခုနကကျင်းနေအတက်တဲရီခက်ခဲတို့ကျင်းနေနေလေလို့ယဉ်ကျေးနေပါတယ်။မဲဆန္ဒကျင်းအားလုံးမဲတော်ပြီးဖို့တော့တိုက်တွန်းချင်ပါတယ်။အဲတော့ကျွန်တော်တို့အဒီ30ပြည့်ခဲ့ပါပြီ။ဒီ30ပြည့်မှာကျွန်တော်တို့ဘာတွေလုပ်ခဲ့လဲဆိုတာပြန်ဆန်းစစ်ကြည့်ပြီးတော့ကျွန်တော်တို့ပါတီကိုတော့မဲပြီးဖို့တော့တိုက်တွန်းချင်ပါတယ်။ဒီလူလူတွေလည်းကျွန်တော်ပါတီရဲ့ဒီ30တက်တန်းကြောက်မှာပါနော်။ဘာတွေလုပ်ခဲ့တယ်လဲ။ဘာတွေဆောင်ရပြီးခဲ့တယ်အစားပါတီတွေနဲ့ပြင်ပြီးတော့မဲပေးတင်မဲပေးထိုက်တယ်လို့ဒီလိုဆိုရင်မဲပေးဖို့တိုက်တွန်းချင်ပါတယ်
လေလက်မဲဆန္ဒနယ်မြေ73နေရာမှာတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကပြည်နယ်လွှတ်တော်တနေရာနဲ့ပါဝင်ပါတယ်လက်ရှိရခိုင်ပြည်နယ်တပီနယ်လုံးအတိုင်းအတာနဲ့ကိုယ်စားလှယ်အများဆုံးနေရာရထားတဲ့ AFP ရခိုင်မျိုးသားပါတီအနေနဲ့လည်းလစ်လက်မဲဆန္ဒနယ်တွေမှာကိုစားပြုဝင်ရောက်ရှင်ပြိုင်မှုပြင်ဆင်နေကြတဲ့အခြေအနေနဲ့မဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲဆန္ဒတွေသွားပေးစီလို့ကြောင်းမဲဆွယ်စည်းရုံးရေးမှာဥဆောင်လှုပ်ရှားနေတဲ့လက်ရှိရခိုင်ပြည်နယ်ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်ခင်စောဝေကအခုလိုရှင်းပြပါရစေ။ကျမ
တို့ရခိုင်မျိုးသားပါတီကတော့နိုင်ရနီဆိုတဲ့ဆောင်ပုံနဲ့ရှိဆက်ပြီးစီတက်နေပါတယ်နော်အဲ့ဒီအတွက်ကြောင့်ဒီကိုရဲ့မင်းဆန္ဒရှင်ပြည်သူတွေကလည်းတကယ်ကိုကိုရဲ့ပြည်နေအတွက်ပေါ့နော်အကျိုးရှိမဲ့တကယ်ကိုမြေပြင်အခြေအနေကိုသိပြီးတော့လုံဆောင်နိုင်တဲ့အဲကိုယ်စလေကိုမိထေးပေးဖို့တိုက်တွန်းချင်ပါတယ်လို့ပြောချင်ပါတယ်
ဒီဂျားပြည့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်လေးလက်မဲဆန္ဒနယ်တွေကတော့ပြည်သူလွတ်တော်က၄နေရာအမျိုးသားလွတ်တော်က၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်က၈နေရာစုစုပေါင်း၃နေရာအတွက်ဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးဝင်ရောက်ရှင်ပြိုင်မဲ့ပါတီတွေကတော့လက်ရှိအနိုင်ရပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND အတိုက်ခံပါတီဖြစ်တဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ SNND SLDB စတဲ့တိုင်းရင်းသားပါတီတွေအပါအဝင်တတိပုဂ္ဂလဝင်ရောက်ရှင်ပြိုင်ရွေးခန့်ကြမယ်နိုင်ငံရေးပါတီသစ်တွေအပါအဝင်နိုင်ငံရေးပါတီတွေကကိုယ်စားလှယ်ပေါင်း69ရာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ဒီကြားဖြတ်ရွေးကောက်ပွဲဟာအစိုးရတည့်ရဲ့အုပ်ချုပ်ရေးအာဏာအလွှဲပြောင်းအဆုံးဖြတ်ပေးမယ်2020အထွေထွေရွေးကောက်ပွဲကြီးအတွက်ပြည်သူစံနာသဘောထားခံမှန်းသိရှိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုင်းအားတိုင်းကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်ရှင်